နောက်ကိုရီးယားနိုင်ငံကိုပို့ပြီးတော့တင်းကျပ်တဲ့စီးပွားရေးပိတ်ဆို့မှုတွေချမှတ်ထားတာဟာထိရောက်မှုရှိပြီးတော့နောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်ရဲ့အုပ်ချုပ်မှုဟာအချင်းကြလာတဲ့အမျှမတည်မငြိမ်ဖြစ်လာနိုင်တယ်လို့နောက်ကိုရီးယားကနေဗက်ပြောင်းခေလုံလာသူအဆင့်အရာရှိရီဂျွန်ဟိုးကပြစ်ဆိုဝင်ရတဲ့အခုမှပြောလိုက်ပါတယ်ရီဂျွန်ဟိုးဟာ2014ခုနှစ်ကဗက်ပြောင်းခေလုံခဲ့ပြီးတော့သူ့ရဲ့ပထမအဦးဆုံးသတင်းဌာနရဲ့တွစ်ဆုံမင်းများမှုကိုအခုမှလောက်တာပါ region ho ရဲ့အခုလိုပြောဆိုမှုကအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်တို့အခုတစ်ပတ်ထဲမတွစ်ဆုံခင်မှာအခုလိုပေါ်ထွက်လာတာပါနိုင်ငံခေါင်းဆောင်တွေတွစ်ဆုံကြတဲ့အခါမှာအမေရိကန်တွက်ရောတောင်ကိုရီးယားတွက်ပါချင်းချောက်မှုရှိနေတဲ့မြောက်ကိုရီးယားအရေးကိုအဓိကထားပြီးတော့ပြောဆိုကြလိမ့်မယ်လို့မျှော်လင့်ရပါတယ် region ho ဟာမြောက်ကိုရီးယားလူ့သမားပါတီရဲ့အရေးပါတဲ့ဌာနတွေမှာအဆင့်မြင့်အရာရှိတဦးအနေနဲ့နှစ်ပေါင်း30တာဝန်ထမ်းဆောင်ရလို့ဖြစ်ပြီးတော့မြောက်ကိုရီးယားရဲ့ကုန်ထုတ်လုပ်မှုနဲ့ကုန်သွယ်ရေးအပြင်ကင်ဂျွန်အွန်ဆိုရအတွက်ပြည်ပြီးတော့အရေးကြီးတဲ့နိုင်ငံသားငွေရှာဖွေရေးကိစ္စတွေကိုပါသိမြင်ခဲ့တဲ့ပုဂ္ဂိုလ်လည်းဖြစ်ပါတယ်ဘလော့ဇယ်နိုင်ငံတကာကမြောက်ကိုရီးယားနဲ့ကုန်သွယ်မှုတွေကိုကန့်သတ်ထားလို့စီးပွားရေးအထိနာနေတဲ့အကြောင်းတွင်းထွက်ဓာတ်သတ္တုပစ္စည်းတွေပုတ်ကုန်တွေအပေါ်မှာပဲမြောက်ကိုရီးယားကအဓိကထားပြီးတော့ကုန်သွယ်နေရလားလို့လည်းရီဂျွန်ဟွန်းကပြောပါတယ်